အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်နေအမေရိကန်ကအသိမှတ်ပြုဖို့စီစဉ်နေကြောင်းဗုဒ္ဓဘူးနေမှာကြေညာဖို့အတွက်စီစဉ်နေပါတယ်။ဒါပေမဲ့အာရဗ်ကမ္ဘာဘက်ကပြင်းထန်တဲ့တုံ့ပြန်မှုတွေပေါ်လာစေနိုင်တဲ့ကိစ္စဖြစ်တဲ့အမေရိကန်တိုင်ရင်းကိုတယ်အဗက်ကနေရွှေ့ဖြစ်ဖို့ရက်ကိုတော့သမ္မတကကြေညာဖို့အကဲခတ်သူတွေနဲ့အစိုးရအရာရှိတွေကတော့မျှော်လင့်မထားကြပါဘူး။ကြေညာချက်တွေပြင်ဆင်တဲ့အနေနဲ့သမ္မတထရမ့်ဟာအင်ကာနေမှာသူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအရှိလေပိုင်းဒေတာခေါင်းဆောင်၅ဦးကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးအခြေအနေကိုအချင်းယုံပြောကြားခဲ့တာပါ။သမ္မတအင်ဖြူကထုတ်ပြန်တဲ့ကြေညာချက်မှာတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူ၊ပါလက်စတိုင်းခေါင်းဆောင်မာမုဒ်အဘတ်စ်၊ဂျော်ဒန်ဘုရင်အဗ်ဒူလာ၊အီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်စီစီနဲ့ဆော်ဒီဘုရင်ဆယ်မန်တို့၅ဦးနဲ့ပြောကြားခဲ့တယ်လို့ပြောဖော်ပြထားပါတယ်။ဒီခေါင်းဆောင်တွေကလည်းဂျေရုဆလင်နဲ့ပတ်သက်ပြီးဖြစ်နိုင်ခြေတွေကိုဆွေးနွေးခဲ့ကြတယ်လို့သမ္မတအင်ဂျူရောကြေညာချက်မှာဖော်ပြထားပေမယ့်အသေးစိတ်အချက်လက်တွေကိုတော့ထုတ်ပြောမထားပါဘူး။ဒါ့အပြင်သမ္မတထရမ့်ကအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးဆွေးနွေးပွဲကိုရှေ့တိုးတက်အောင်လှုပ်ဆောင်မယ့်သူ့ရဲ့ဂတိကဝတ်ကိုထပ်လောင်းပြောကြားခဲ့ပြီးဒီဆွေးနွေးမှုတွေကိုပံ့ပိုးပေးရဟာအရေးပါကြောင်းပြောပါတယ်။ဂျေရုဆလင်ဟာအစ္စလမ်ဘာသာဝင်တွေရဲ့တတိယမြောက်ဘာသာရေးအထွတ်မြတ်ထားတဲ့အယ်အဇာဘီဇီဘလီရှိနေတယ်လို့ဂျူးတွေရဲ့ဘာသာရေးအထွတ်မြတ်ထားတဲ့တမ်ပေါ်မောက်ရှိနေတဲ့နေရာလည်းဖြစ်ပါတယ်။တကယ်လို့အမေရိကန်တိုင်ရင်းကိုဒီဂျေရုဆလင်ဘက်ကိုရွှေ့မယ်ဆိုရင်အမေရိကန်စိုးရကြိုးပမ်းနေတဲ့အာရဗ်အစ္စရေးငြိမ်းချမ်းရေးသဘောတူညီချက်ကိုထိခိုက်စေလိမ့်မယ်လို့အာရဗ်ကဘာကသတိပေးကြပါတယ်။